မန်လေးတိုင်းကစုံမျိုးကရေကင်းစခန်းတစ်ခုနဲ့ပဲခူးညောင်လေးပြည်မျိုးကရေကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်တို့သေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့ငစုံရေကင်းစခန်းတိုက်ခိုက်ခံရတယ်ဆိုတာအတည်ပြုပေမဲ့ညောင်လေးပြည်အဝင်ကရေကင်းတိုက်ခိုက်ခံရတယ်ဆိုတာကတော့မှန်မှန်ကန်ဘူးလို့တုံ့ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြပါမယ
်မန္တလေးတိုင်းမြင်းချက်ခရိုင်ငစုံမျိုးမင်းဒီကုံရေစခန်းကိုဂျွန်လ20ရက်နေ့ညပိုင်းမှာအကြမ်းဖက်လက်နက်ကိုင်တွေကတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဘက်ကပြောဆိုပါတယ်ဒေသခံ PDF တပ်ဖွဲ့တစ်ခုဖြစ်တဲ့0ပြောက်ကြားတပ်ဖွဲ့ကတော့ငစုံမျိုးကမင်းဒီကုံရေစခန်းကိုသူတို့တိုက်ခိုက်ခဲ့တယ်လို့ဖော်ပြပြီးအဲ့ဒီတိုက်ပွဲမှာရဲတပ်ဖွဲ့ဝင်တွေဦးသေးဆုံးတယ်လို့ပြောပါတယ
်။ကျွန်တော်တို့မင်းကြီးများက10နာရီမှာပေါ့10နာရီမှာငစုံမျိုးနဲ့မင်းဒီကုံရေစခန်းကိုကျွန်တော်တို့ဝင်ရောက်တိုက်ခိုက်တာပါ။ကျွန်တော်7နာရီလောက်ကနေစပြီးအဲ့ဒီစခန်းပတ်စာလေးမှာကျွန်တော်တို့ကင်းမုန်းတွေဝင်လိုက်တယ်။ပြီးပြီးတော့ကျွန်တော်တို့ငြိမ်းတက်နေတယ်။သူတို့ကအဲ့တော့ပေါက်စားပြီးတော့ဒေတာတွေတီးနေကြတယ်ဟိုဝင်ပြီးတော့ဟိုတိုက်ခိုက်လိုက်တာပါခင်ဗျာ။မင်းများ7နာရီမှာ3နာရီလောက်7နာရီမှာစတိုက်တာပါခင်ဗျာ။ကျွန်တော်တို့ပြစ်ထားတဲ့ပုံစံနဲ့အများကတော့ဒီတော့ဒီမယ်လို့ကျွန်တော်ပြီးစပါတယ်။ကျွန်တော်တို့ကမန္တလေးကိုတွားရောက်ကြည့်ဖို့ကျွန်တော်တို့စီစဉ်နေတဲ့အချိန်ပေါ့နော်။ကျွန်တော်အဖွဲ့တွေကနေရာဆုံးမှာရှိကြတာ။ဆီတော့လို့စီစဉ်နေတဲ့အချိန်မှာကျွန်တော်တို့ဒီကျဲတစ်ပြက်ပေါ့နော်။ဒီစခန်းမူလာတဲ့အိုင်နာမနဲ့နာမည်ကြီးနေတာ။ဟိုမူတဲ့ဒါတင်တဲ့ဒီစောက်တာတို့အရင်ကမှဟိုကလောက်တာလုံးနေဆိုတော့ကျွန်တော်တို့အဲ့မှာတဲ့ဂျာလေးကိုတတိမှတ်မှတ်တာတတိခံမိလိုက်တာ။အဲ့ဒီစခန်းကိုတော့ဒီဝယ်စော်လိုက်မယ်ဆိုပြီးတော့လက်ကူလက်ကနေကျွန်တော်တို့ဝယ်ပြီးတော့စော်ရတာပါဗျာ။
မြန်မာရေစခန်းတိုက်ခိုက်ခံရတဲ့ဆိုတော့စစ်ကောင်စီပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုပေမဲ့ရဲတပ်ဖွဲ့ဝင်တွေဦးသေဆုံးတာမဟုတ်ပဲတူးပဲသေဆုံးခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်။ပဲခူးတိုင်းညောင်လေးပင်ဝင်ကရဲစခန်းတစ်ခုကိုပဲခူးပြည်သူ့ကာကွယ်ရေးတပ်ကဝန်တိုက်ပြီးစစ်သားနဲ့ရဲခုနှစ်ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ပေမဲ့ညောင်လေးပင်ဝင်ရဲစခန်းတိုက်ခိုက်ခံရတာမရှိသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေသေဆုံးတာမျိုးလည်းမရှိဘူးလို့စစ်ကောင်စီပြောခွင့်ရသူကသတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုတုံ့ပြန်ထားပါတယ်။မနေ့ဂျွန်လ20ရက်နေ့မန္တလေးမြို့မှာတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမကွေးပဲခူးနဲ့ရန်ကုန်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကလက်တုံ့ပြန်သွားမယ်လို့ပူရဲကြေညာချက်ထုတ်ပြန်ပြီးနောက်မှာပဲအခုလိုတိုက်ခိုက်မှုသတင်းတွေထွက်ခဲ့တာပါဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေနဲ့ကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ဂျွန်လ20ရက်နေ့အထိလုံခြုံရေးတပ်ဖွဲ့ဝင်60ကျော်သေဆုံးပြီးတရားရသူ400ဝန်းကျင်ရှိတယ်လို့မြန်မာစစ်ကောင်စီပြန်ကြားရေးဘက်ကထုတ်ပြန်ထားပါတယ်
ငစုံရေကင်းစခန်းတိုက်ခိုက်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးပြောပြသွားတာပါ